ဒီမှာဒီမိုကရေစီအတွင်းကူပြောင်းရေးရင်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးဥရောပတမကရဲ့အထောက်ပံ့နဲ့ပတ်သက်ပြီးထောင်ဆန်းစုကြည်နဲ့ဥရောပတမကအကြီးအကဲတွေဆွေးနွေးခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဥရောပချင်းစင်အတွင်းဘယ်ဂျီယမ်နိုင်ငံဘရက်ဆယ်မြို့တော်ကိုရောက်ရှိနေရမှာဘုရင်ဝန်ကြီးချုပ်တို့နဲ့လည်းမြန်မာအရေးတွေ့ဆုံဆွေး နေခဲ့တယ်ဆိုဥရောပကောင်စီရဲ့ဒုတိယအကြီးအကဲဖြစ်နိုင်ငံသားရေးရာနဲ့လုံခြုံရေးမူဝါဒရေးရာအကြီးအကဲဖရက်ဒီကာမိုဂရီရီနီကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် first of all the ways in which the European Union can
ဒီမှာဒီမိုဂရီစီအတွင်းကူပြောင်းရေးနိုင်ငံရေးနဲ့အမျိုးသားပြည်နယ်ညီညာစေရေးအတွက်ဥရောပသမဂ္ဂဘက်ကရပ်ဖက်အထောက်အကူအနေနဲ့အကောင်းဆုံးဘာတွေဆက်ပြီးတော့ထောက်ပံ့ပေးသွားနိုင်မလဲဆိုတာရှင်းပြကြပါတယ်ငင်းရဲသဘောတူညီချက်မှာလက်မှတ်ထိုးခဲ့ကြတဲ့နိုင်ငံတကာအဖွဲ့အစည်းအနည်းငယ်ထဲမှာဥရောပသမဂ္ဂလည်းပါဝင်ပါတယ်။ဒါကြောင့်လည်းနိုင်ငံရဲ့ပြည်သူတွေအပြည့်အဝခံစားရအောင်ဘလို့ပို့ပြီးတော့ထောက်ပံ့ပေးသွားနိုင်မလဲဆိုတာကိုလည်းအမြင်ချင်းဖလှယ်ကြပါတယ်
။ကြီးကြီးရောက်ရောက်ကြေကြေပြင်းပြင်းဆွေးနွေးနိုင်ခဲ့တယ်ဆိုလဲနိုင်ငံတော်အထိုင်ပြည်ငံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပြောဆိုပါတယ်။သတင်းစာရှင်းလင်းပွဲမှာတော့ရိုဟင်ဂျာမွတ်စလင်တွေရင်းနဲ့ပတ်သက်ပြီးအဓိကမြင်ရန်ခဲ့ကြပါတယ်။ရှိခိုင်ပြည်နယ်ကမတိမငြိမ်ဖြစ်နေတဲ့ဒေသတွင်းသတင်းတောက်တွေလွတ်လပ်စွာသတင်းယူခွင့်ကန့်သတ်ထားတဲ့အခြေအနေနောက်လူခွင့်ရေးချိုးဖောက်မှုတွေကိုဘာကြောင့်လဲလို့ရှုထားပါတယ်ဆိုတဲ့သတင်းတောက်တို့ရဲ့မေးမြန်းမှုကိုတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
် So you have to be aware of the difficulties that we face the dangers that we face in coping
တမတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုနားလည်ဖို့လိုပါတယ်တမတို့ရင်ဆိုင်နေရတဲ့အန္တရာယ်ကမလွတ်တာမလှဲ့တာအခြေအနေမျိုးမှာရှိနေတာပါလူမှုအတိုင်းဝိုင်းနှစ်ခုစလုံးကတစ်ဖက်နဲ့တစ်ဖက်မြုံကြည့်ကြတာဟာဆိုရင်ဆဲစုစစ်တွေနဲ့ချီးပြီးရှိခဲ့တာပါရခိုင်ပြည်ထနာကဆွရှိရာစုနှစ်ကလေးကပါဒါကိုတနေ့ရက်တညရက်တစ်ထိုင်နဲ့ဖြည့်ရှင်းလို့မရနိုင်ပါဘူးအချိန်ပေးဖို့ကိုကျမတို့ပြောနေတာပါအတ္တမပြုကျင်တာတွေလူတက်တာတွေပြန်လေးဆဲတာတွေစတဲ့ဆွဆွဲချက်တွေကိုကျမတို့ရှင်းပြရှုမထားပါဘူးလူတိုင်းကိုတိုင်ကြားခွင့်ပေးထားပါတယ်မြန်မာနိုင်ငံမှာမှီတည်နေထိုင်ရသူအားလုံးကဒီအခြေအနေတွေကိုနားလည်ကြပါတယ်
မောင်နှောဒေတာတွင်မှသတင်းတော်အဖွဲ့တွေကိုနှစ်ချိန်နိုင်တဲ့သတင်းရယူခွင့်ပေးခဲ့ပြီးဒီနှစ်ချိန်စလုံးမှာလည်းဖြည့်ဆားခဲ့တဲ့ဒေတာကံတွေတက်ဖြတ်ခံရတာကိုလည်းဒေါန်ဆန်းစုကြည်ကပြောဆိုသွားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကရခိုင်ပြည်နယ်တွင်းစုံစမ်းရေးကော်မရှင်စီလို့ဖို့ဆုံးဖြတ်ချက်ကိုမြန်မာအစိုးရဘက်ကလက်တင်မခံတဲ့အခြေအနေကိုလည်းဒေါန်ဆန်းစုကြည်ကအခုလိုဖြေကြားပါတယ်။
Are you talking about the fact-finding mission recommended? Yes. We do not agree with it. We have dissociated ourselves from the resolution.
So that's the thing. If we say, look, both of you, we have to say, we have to say, we have to say, we have to say, ဒီဆုံးဖြတ်ချက်ဟာတကယ်အဖြစ်အပျက်တွေနဲ့ကိုက်ညီတယ်လို့ကျမတို့မထင်ပါဘူး။ကျမအရင်ကပြောခဲ့ဘူးလို့ပါပဲ။ဒေါက်တာကိုဖီအန်နန်ရဲ့အကြံပြုချက်တွေကိုလုံးဝလက်ခံပါတယ်။ဘာကြောင့်လဲဆိုတော့သူ့ကော်မရှင်ကရခိုင်ပြည်နယ်ကိုကိုယ်တိုင်သွားပြီးတော့အချက်လက်တွေစုဆောင်းပြီးကြည့်ရရတဲ့အခြေအနေမှန်တွေပေါ်မှာအခြေခံပြီးတော့အဆိုပြုထားတာကြောင့်ဖြစ်ပါတယ်။အဲ့ဒီအစိုးရချက်ဒီအနေနဲ့မြေပြင်အခြေအနေမှာတကယ်တော့လိုအပ်ချက်တွေဖြစ်တယ်ဆိုရင်ကျမတို့အနေနဲ့ကြည်ကြည်နက်နက်လက်ခံဆောင်ရွက်သွားမှာပါဒါပေမဲ့ဒီအစိုးရချက်တွေကရခိုင်ပြည်နယ်ကလူမှုအတိုင်းအဝန်းနှစ်ခုစလုံးကိုနောက်ထပ်ထပ်ပြီးကွဲရောက်မှုတွေဖြစ်စီနေဆိုရင်တော့ကျမတို့အနေနဲ့လက်လိုက်ထားမှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့တစ်ချိန်လုံးတင်းမာမှုတွေဖြစ်နေတဲ့ကြေကနာကိုဖြေရှင်းဖို့အထောက်အကူဖြစ်မှာမဟုတ်လို့ပါရှင်။
ဥရောပသုံးနိုင်ငံခီးစဉ်တွင်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အထိုင်ပြည်ငံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့မှပဲဘယ်လ်ဂျီယံဘုရင်ဖိလစ်နဲ့ဘုရင်နန်းတော်မှာတွေ့ဆုံဆွေးနွေးပါတယ်။ဒီနောက်မှာတော့ဘယ်လ်ဂျီယံဝန်ကြီးချုပ်ရှားမီရှယ်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဥရောပကောင်စီရဲ့အကြီးအကဲဒေါ်နယ်ထက်စ်နဲ့လည်းတိကျတွေ့ဆုံခဲ့ပါတယ်။ထောင်ဆန်းစုကြည်ရဲ့ဥရောပသုံးနိုင်ငံခီးစဉ်ကတော့ဘယ်လ်ဂျီယံနိုင်ငံကနေအီတလီကိုခီးစဉ်မှာဖြစ်ပြီးဒီနောက်မှာတော့ဗြိတိန်နိုင်ငံကိုထောင်ဆန်းစုကြည်ရောက်ရှိမှာပါ။ဒီတင်မှာတော့မြန်မာမိသားစုအတိုင်းဝိုင်းနဲ့လဲတွေ့ဆုံဖို့အစီအစဉ်ထားပါတယ်ရှင်။